ဒီကနေ့ဒီသတင်းပတ်ကုံမှာထိုင်းလွတ်တော်တွေမှာမြမအရေးဆွေးနွေးပွဲကိုတမ္မတ်ကြီးပါဝင်ပေါ့နော် NUG အစိုးရဖွဲ့ဝင်နိုင်ငံသားရေးဝင်ကြီးရောနောက်ပြီးတော့ဒီ NUCC ပေါ့နော်သူတို့တွေကဒီထိုင်းလွတ်တော်ကဖိတ်ကြားခဲ့တာအဲ့ဒါဒါကြောင့်တမ္မတ်ကြီးတို့ထိုင်းလွတ်တော်ကဖိတ်ခေါ်ခဲ့တာလေရှင
်ကျွန်တော်နားလည်တော့ပေါ့နော်တချို့ဥစ္စာတွေလည်းကျွန်တော်စီစဉ်တာမဟုတ်တဲ့အတွက်ကြောင့်တော့သူများပြောတဲ့ဥစ္စာနဲ့ဖိတ်တဲ့လူရဲ့ပြောတဲ့ဥစ္စာလောက်ပဲအဲကျွန်တော်ပြန်ပြောလို့ရအောင်เนาะအထူးဖြစ်တော့အခုထိုင်းပါလီမန်ပေါ့เนาะဒီအထူးဖြစ်ဒီကော်မတီသူတို့ရဲ့ National Security Border Affairs Committee ရနေပြီးတော့အစည်းအဝေးနဲ့အဲဒီ Seminar တစ်ခုပေါ့เนาะဟိုပါလီမန်ကော်မတီအပြင်ပေါ့เนาะအခြားဟိုအဖွဲ့အစည်းတွေကလည်းကိုစပွန်ဆာပူးတွဲပြီးတော့အာစီစဉ်နဲ့အဖွဲ့တွေလည်းပါပါတယ်ပေါ့เนาะဆိုတော့ဒီတော့ပေါင်းလုပ်တဲ့ဥစ္စာလည်းဖြစ်တဲ့အတွက်ကြောင့်ပေါ့နော်နောက်တစ်ခုကကြတော့လေမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ရင်ဒီဒေတာဝင်းပေါ့နော်အထူးသဖြင့်အင်ဂျင်နီယာနိုင်ငံဖြစ်တဲ့ထိုင်းအနေနဲ့ဆောင်ရွက်တဲ့ဥစ္စာတွေကိုပို့ပြီးတော့ဟိုပို့ပြီးတော့ပေါ့နော်တက်ကြွစီခြင်းတဲ့သဘောကြောင့်လေဖြစ်မယ်လို့ဟိုကျွန်တော်ယုံကြည်ပါတယ်လောက်တာလည်း move forward ပါတီရဥစ္စာအာလုတ်တယ်လို့ဟိုကျွန်တော်ဟောနားလဲပေါ့နော်အဲဒါကြောင့်မို့လို့အခုထိုင်းမှာလည်းအစိုးရတက်တက်လာတယ်အဲပြီးတော့ဒီအစိုးရတက်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးလုတ်ကင်နိုင်ဖို့အတွက်ကိုပေါ့နော်ပို့ပြီးတော့အဲတင်းအချက်လက်တွေကိုရရှိအောင်မြေပြင်မှာဖြစ်တဲ့ဥစ္စာတွေကိုပို့သိအောင်အဲ့ဒီအတွက်စီစဉ်တယ်လို့ကျွန်တော်နားလဲပါတယ
်အဲ့တော့ဒီအင်းကြီးချင်းထိုင်းနိုင်ငံကသူကပုံမှန်အားဖြင့်ဆိုလို့ရှိရင်မြန်မာစစ်ကောင်စီပေါ့နော်ခုဆိုမြန်မာစစ်ကောင်စီဒီမြန်မာစစ်တပ်နဲ့ကသူတို့ကအမြဲတမ်းနီးနီးကပ်ကပ်ဆက်ဆက်ရေးရှိခဲ့တယ်ဒါပေမဲ့အခုဒီထိုင်းလွတ်တော်မှာကြားတဲ့အခါကျမှဒီအခုထိုင်းလွတ်တော်အစ်တကဒီမြန်မာရေးဆွေးနွေးပွဲကိုကျင်းပတာကြည့်မယ်ဆိုလို့ရှိရင်လက်ရှိထိုင်းဆိုရကမြန်မာပေါ်ထားတဲ့ဒီထိုင်းမူဝါဒကိုပြန်ပြီးတော့စဉ်းစားနေတယ်လို့ပြောလို့ရနိုင်တာရှင်
โอเคကျွန်တော်လည်းအဲ့လိုမျိုးနားလဲပါတယ်ခင်ဗျာဘာလို့လဲဆိုတော့အရင်ပြီးခဲ့တဲ့အစိုးရကတော့ဘာပြောပြောစစ်အာဏာသိမ်းပြီးရဲ့ပေါ့နော်ထိုင်းမှာစစ်အာဏာသိမ်းပြီးရောတက်လာတဲ့အစိုးရဖြစ်တယ်နောက်ပြီးတော့အခုအစိုးရကတော့ရွေးကောက်ခံပြီးတော့မှာပေါ့နော်ရွေးချယ်ခံတဲ့အစိုးရတရားဖြစ်တဲ့အတွက်ကြောင့်ပေါ့နော်ပို့ပြီးတော့ဟိုပြည်သူအတန်ပေါ့နော်ပို့ပြီးတော့နားထောင်လာတယ်လို့တော့ပူနားလဲပါတယ်ဒါကြောင့်သွတ်တော်ထဲမှာလဲပေါ့နော်ဟိုအားလုံးသိတဲ့အတိုင်းဟို move forward party ကတော့ဟို seats အများဆုံးရတဲ့ပါတီလဲဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဟိုဒါကျွန်တော်အမြင်ပေါ့နော်သူတို့ထိန်းချောင်းနိုင်အောင်ပဲအဲသူတို့အနေနဲ့ထိန်းချောင်းနိုင်တဲ့ဆိုင် input ပေးနိုင်အောင်လဲပေါ့နော်အစိုးရ input ပေးနိုင်အောင်လဲအဲသူတို့စီစဉ်ခြင်းဖြစ်တယ်လို့တော့နားလဲပါတယ
်တစ်ဖက်မှာကြတော့ဒီထိုင်းနိုင်ငံသားရေးဝင်ကြီးပြောသားပုံရဆိုရင်သူတို့ထိုင်းကဥဆောင်တဲ့ဒီမြန်မာနိုင်ငံအတွက်လူသားချင်းဒီစာနာမှုအကူအညီပေးရေးကိစ္စတွေမှာသူတို့မြန်မာစစ်တပ်နဲ့လည်းအဓိကပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အနေအထားပေါ့နော်ဘာလို့ဆိုမြန်မာနိုင်ငံဘက်ချမ်းမှရှိနေတဲ့ဒုက္ခသည်တွေကိုဒီအကူအညီတွေရောက်ဖို့ဆိုရင်ပေါ့နော်ဆိုတော့သူတို့သွားမယ့်အစီအစဉ်မှာအဲ့တော့ဒီတမတ်ကြီးတို့ပေါ့နော်နောက်ပြီးတော့ NUG တို့ဒီတို့နဲ့ရောသူတို့တာမင်ဆွေးနွေးမဲ့အခြေအနေရောရှိလားရှင
်ဟုတ်ကဲ့ကျွန်တော်မြင်တာပေါ့နော်အခုလိုမျိုးဟိုဒီစွတ်တော်ကော်မတီကနေစီစဉ်တဲ့ platform တစ်ခုပါလဲပဲပေါ့နော်ကျွန်တော်တို့ရဲ့အတန်နေကျွန်တော်တို့ရဲ့အဲဖြစ်စေလိုတဲ့ဥစ္စာတွေပြည်သူတွေကလိုလားတဲ့ဥစ္စာတွေကိုနားထောင်လို့ရတဲ့ platform တစ်ခုဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီလိုမျိုးပြောတဲ့နေဒီလိုမျိုးပြောကြားချက်တွေဒီလိုမျိုးထောက်ပြချက်တွေလို့တော့ဗောနော်ဒီထိုင်းပါလီမန်ကသိရှိသလိုလက်ရှိထိုင်းဆိုရလည်းသိရှိမယ်လို့ကျွန်တော်တို့နားလည်ပါတယ်ဗောနော်အဲနောက်တစ်ခုကကြတော့ဘုလိုမျိုးဗောနော်ထိုင်းinitiative လောက်တာနဲ့ပတ်သက်လို့တချို့ဥစားတွေလည်းကျွန်တော်တလောဆယ်တော့ပြောလို့မရသေးတဲ့အတွက်ကြောင့်ဗောနော်အသေးစိတ်တော့ကျွန်တော်ပြောဖို့တော့အနည်းငယ်တော့ခက်ပါတယ်ဒါပေမဲ့လည်းဟိုတက်နိုင်များပေါ့နော်သူတို့တွေလည်းသူတို့လုပ်မဲ့ဥစ္စာကိုမိကုန်းတွေထဲမှာထည့်ပြောတဲ့ဥစ္စာမျိုးတွေကိုတွေ့ရတယ်။သတင်းသမားတွေနဲ့တွေ့ဆုံတဲ့ဥစ္စာမျိုးတွေထည့်ပြောတဲ့ဥစ္စာမျိုးတွေမှာတွေ့ရတယ်ပေါ့နော်။ဒါကြောင့်ကျွန်တော်တို့ကတော့အမြဲထောက်ပြတဲ့ဥစ္စာတော့တက်ဆိုင်သူအားလုံးပဲပေါ့နော်။အဲထိတွေ့ပြောဆိုဖို့ ပို့ပြီးတော့ပေါ့နော်ထိတွေ့မှုတိုင်းမှာအတိတ်ပဲရှိတယ်ပေါ့နော် meaningful engagement ဖြစ်ဖို့ဆိုတဲ့ဥစ္စာတွေကိုပြောပါတယ်